မြန်မာနိုင်ငံမှာသတင်းအေဂျင်စီမှတ်ပုံတင်တဲ့လုပ်ငန်းလုပ်နေသူတွေကိုအခွန်ဆောင်ဖို့စစ်ကောင်စီရဲ့အခွန်ဦးစီးဌာနကဒီနေ့ပဲညွှန်ကြားလိုက်ပါတယ်။အာဏာသိမ်းပြီးနောက်ပိုင်းနောက်နိုင်ငံတွေရဲ့ပိတ်ဆို့တံခတ်မှုတွေကြားစီးပွားရေးအကျပ်တဲကြုံနေရချိန်မှာဒီညွှန်ကြားချက်ဟာဝင်ငွေရဖို့ကြိုးပမ်းမှုတစ်ခုဖြစ်နေလဲခံမှန်းနေကြပါတယ်။ကုဇော်ဝင်းလိုင်ပြောပြပေးပါအောင်ခင်ဗျာ
။ဝင်ငွေခွန်စည်းချက်ဖို့စစ်ကောင်စီဘက်ကညွှန်ကြားလာတဲ့လုပ်ငန်းတွေထဲမှာသတင်းအေဂျင်စီတွေလည်းပါဝင်လာပါတယ်။မြို့နယ်အလိုက်မှတ်ပုံတင်ထားတဲ့သတင်းအေဂျင်စီလုပ်ငန်းတွေကိုဝင်ငွေအခွန်ဆောင်ဖို့အတွက်အခွန်ဦးစီးဌာနကဒီကနေ့အကြောင်းကြားခဲ့တာဖြစ်ပြီးလုပ်ငန်းဆက်လက်ပတ်နေခြင်းရှိမရှိနဲ့ဝင်ငွေအလိုက်အခွန်ဆောင်ဖို့အခွင့်အရေးကိုဆင့်ခေါ်ခဲ့တာဖြစ်ပါတယ်။စမ်းကြောင်းမြို့နယ်အခွန်ရုံးကသတင်းအေဂျင်စီမှတ်ပုံတင်ထားတဲ့လုပ်ငန်းတစ်ခုကိုအခုလိုဆက်သွယ်လာခဲ့တာပါ။တခြားမြို့နယ်ကသတင်းအေဂျင်စီလုပ်ငန်းတွေကိုလည်းဒီကနေ့ဆန်ရယုံတွေကဆက်သွယ်နေကြောင်းလည်းပြောပါတယ်။သတင်းအ
ေဂျင်စီကတော့ဒီကနေ့ဟောက်ချင်းလုံးကိုရောပါဗျာ။ကွန်ဗက်တာဆောင်ရွက်ပေးကြတယ်ဒီဘယ်ကွန်လုံးမှာကွန်ဆောင်နေလဲပြည်နော်အကုန်လုံးအဲ့ဒီဇာတ်ရက်လိုက်တင်ကြည့်ပါလေဆိုပြီးကျွန်တော်ကာရောက်တာဆောင်ရွက်တာအခုအခုရောက်တာဒီမှာတော့အများကြီးပဲကွာအခုတော့မျိုးတော့ဒီဘန်ကိုတမျိုးတော့ဟာတယ်ကျွန်တော်တို့ဝင်ရင်းနေတော့အခုတော့အကုန်တကောင်မှမတော်ဘူးဆိုတော့ကျွန်တော်အဲ့ထောက်ထားတဲ့လူတွေတော့ကျွန်တော်တို့အကုန်လုံးလာခဲ့ပြီပါလားမျိုး
အခုလိုဝင်ငွေကွန်ဆောင်ဖို့သတင်းအေဂျင်စီအဖြစ်မှတ်ပုံတင်ထားသူတွေကိုအကြောင်းကြားလာတယ်ဆိုတာအရင်ကမကြားသိခဲ့ကြောင်းERD Times သတင်းဌာနရဲ့ Editor ချုပ်ဆလိုင်းတန့်စင်က VOE ကိုပြောပါတယ်လုပ်ငန်းလိုင်စင်မှတ်ပုံတင်ထားတဲ့အချိန်ပဲဌာနဆိုင်ရာနဲ့ထိတွေ့ဆက်ဆံခဲ့တာဖြစ်ပြီးကြံတဲ့အချိန်တွေကတော့သတင်းမီဒီယာလုပ်ငန်းအတိုင်းလက်ပတ်ခဲ့ကြောင်းသူကပြောပါတယ
်ကျွန်တော် ERD Times သတင်းဌာနကို2018ခုနှစ်စက်တင်ဘာလမှာမှတ်ပုံတင်ခဲ့တဲ့စာမှတ်ပုံတင်တော့မှတ်ပုံတင်ခြင်းပဲပေးရတယ်ဒါနဲ့နောက်ပိုင်းဘာမှကျွန်တော်တို့ဝင်ွယ်ကုန်နေပါလေကောက်တာမရှိဘူးဘာမှလည်း inquiry လုပ်တာမရှိဘူးကျွန်တော်တို့လည်းသတင်းမီဒီယာချုပ်ဝင်တဲ့အညီကျွန်တော်တို့လုပ်ငန်းတွေဆောင်ရွက်ခဲ့တယ်ဒီလိုနည်းနဲ့ပဲရှိတာပေါ့နော်ဒီမှာဖုန်းဆက်ပါတယ်ကျွန်တော်တို့တွေ့ကြုံရတော့ပထမဆုံးဖြစ်လိမ့်မယ
်သတင်းအေဂျင်စီတွေကိုဝင်ွယ်ကုန်ဆောင်ရမယ်ဆိုပြီးလှုပ်လာတာကစစ်ကောင်စီမှဝင်ွယ်နဲ့ပါနေပြီးရတဲ့နီးလန်းတဲ့ဝင်ွယ်ကုန်အခွန်တွေကိုလိုက်လံစီးကျက်နေတယ်လို့မြင်ကြောင်းသူကပြောပါတယ်အခုဆိုရင်စစ်ကောင်စီလက်အောက်မှာယက်တိကျက်အမျိုးမျိုးနဲ့ယက်တိနေကြတဲ့သတင်းအေဂျင်စီမှတ်ပုံတင်ထားတဲ့လုပ်ငန်းတိုင်းမလွဲမသွေဝင်ငွေကုန်ပေးဆောင်ရမယ့်အခြေအနေလို့မြင်ကြောင်းပြောပါတယ်သတင်းအေဂျင်စီတွေရှောက်လွာတင်ရတဲ့မူပိုင်ခွင့်နဲ့မှတ်ပုံတင်ဌာနရဲ့ညွှန်ကြားရေးမှူးဦးကျော်ထေးကတော့ဒီကိစ္စကအခွန်ဦးစီးဌာနအောက်မှာလှုပ်ဆောင်တာဖြစ်ပြီးသူတို့နဲ့မသက်ဆိုင်ကြောင်း VOA ကိုပြောပါတယ်
ဒီလိုလုပ်ငန်းတွေပိုင်းနဲ့လုပ်ကြတော့ပုံဆောင်ရတာဒီလိုတော့မှဘုံဘုံတော့မှသတ်မှတ်တဲ့ဒီဘုံဘလောက်ဒီဘုံဘုံတွေဝန်ထမ်းတွေလည်းဆောင်ရတာဖြစ်တယ်။အဲ့ဒါကြီးတော့ခွန်နဲ့ပဲဆက်နေတယ်။ဟုတ်ကဲ့လိုင်းစင်ပေါ်တော့လိုင်းစင်မဟုတ်ဘူးလား။ဒီငန်းဒီမှာဒီမှာတူတော့တက်တန်းငန်းလေး။ဟုတ်ကဲ့အတူတူတော့ဒီအလုပ်တော်ကိုသူ့လို့တော့မရဘူးကွာဒီသူ့တက်တန်းကုန်တော့တက်တန်းလို့မတောင်းဘူးကွာ
။ပုံနှိပ်ထုတ်ဝေခြင်းနေဦးရမြပြတ်ထန်းထားတဲ့2014အောက်တိုဘာလ10ရက်နေ့ကစပြီး2023ဩဂုတ်လအထိပုံနှိပ်လုပ်ငန်းမှတ်ပုံတင်သူထုတ်ဝေရေးမှတ်ပုံတင်သူနဲ့သတင်းအေဂျင်စီလုပ်ငန်းလုပ်ကိုင်နေသူစုစုပေါင်း 9,424 ယောက်ရှိတယ်လို့ပြည်ကြားရေးဌာနကထုတ်ပြန်ထားပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်မှာသတင်းအေဂျင်စီမှတ်ပုံတင်ထားတဲ့လုပ်ငန်းတချို့ကိုစစ်ကောင်စီကနာမည်ပြည့်စည်းရင်းကျင်ညာပြီးလုပ်ငန်းလိုင်စင်တွေပိတ်သိမ်းခဲ့ပါတယ်ခင်ဗျာ